မကွေးတိုင်းအောင်လံမြို့နယ်မှာကိုယ်လေယာမီတွေအသိမ်းခံရတဲ့အတွက်ပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ ILO ကိုလေသမားတွေကတိုင်ကြားခဲ့ကြပြီးတဲ့နောက်သူတို့ရဲ့လေယာမီတွေကိုပြန်ပေးခဲ့ပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့သူတို့ပြန်ရထားတဲ့လေယာမီတွေပေါ်မှာလေဆိုင်ဖို့ရာဆိုင်ဖို့ပြန်လုကြတဲ့အခါမှာတော့ပိုင်နဲ့ကျူးလွန်မှုနဲ့အဲ့ဒီလေသမားတွေကိုတရားစွဲပြီးထောင်ဒဏ်နှစ်ရှည်တွေချမှတ်ခဲ့ပါတယ်ဒီအကြောင်းကိုဘန်ကောက်ကနေဝိုင်းတော်သားကိုသိန်းထိုင်ဦးကဆက်သွယ်စုံစမ်းမေးမြန်းထားပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာမြေသိမ်းခံခဲ့ရလို့ ILO ကိုတိုင်ကြားခဲ့ဘူးတဲ့အောင်လံမြို့နယ်စံကလေးရွာကလေသမားတွေအခုတော့သူတို့တခါပိုင်ခဲ့ဘူးတဲ့လယ်မြေထဲမှာနှမ်းနဲ့ပဲနီဇိန်းတွေစိုက်ပြီလို့ပိုင်နဲ့ကျူးလွန်မှုနဲ့တရားရုံးကထောင်ဒဏ်ပြစ်ဒဏ်တွေအသေးသေးချမှတ်လိုက်တာပါဒီလိုထောင်ဒဏ်တွေချမှတ်လိုက်တာနဲ့ပတ်သက်လို့အောင်လံမြို့ကန်တယောက်ကအခုလိုပြောပါတယ
်ကိုတန်းဆိုအလုံးကျန်းနေပါပါတယ်နော်ကိုတန်းဆိုတစ်နှစ်ဟာနောက်မောင်သက်ကိုလကိုမြင့်သိန်းနှစ်နှစ်သုံးလ
ဟုတ်ကဲ့
မအေးဝင်းက၄နှစ်ကိုလမောင်မျိုးကိုလကိုသိန်းဝင်းက၂နှစ်၃လကိုသိန်းထွန်းက၂နှစ်၃လကိုနိုင်စိုးက၂နှစ်၃လကိုထွန်းကြီး၂နှစ်၃လနော်ကိုစိုးမြင့်၃လကိုဝင်းနိုင်ဦး၂နှစ်၃လနော်မမိမာ၂နှစ်၃လမမိမာအဲ့မှာကိုတန်းစိုးကသားဖ၃ယောက်ပေါ့နော်ကိုတန်းစိုးရဲ့ကိုသက်ရဲ့ကိုမျိုးရဲ့သားဖ၃ယောက်နော်ဟိုမအေးဝင်းကလည်းလင်မယား၂ယောက်ပေါ့နော်သူယောက်ျားရဲ့နောက်ညီမရဲ့၃ယောက်
2008ခုနှစ်အတွင်းမှာအောင်လံမြို့နယ်စံကလေးကျောင်းစုအတွင်းလယ်သမားတွေရဲ့ဘိုးဘွားပြည်ပင်ပိုင်လယ်မြေဧက50ကျောကိုအောင်လံမြို့နယ်အုပ်ချုပ်ရေးအာဏာပိုင်တွေရဲ့စီမံချက်တစ်ခုဖြစ်တဲ့ MEC တရားစစ်အမှတ်5ကသိမ်းယူခဲ့ပါတယ်။ဒီလိုသိမ်းယူခဲ့တာနဲ့ပတ်သက်ပြီးလယ်သမားတွေကတပ်ဆိုင်ရာအစိုးရရာရှိတွေနဲ့ ILO နိုင်ငံတကာလူ့သမားအဖွဲ့ချုပ်ကိုတိုင်ကြားခဲ့ပါတယ်။2009ခုနှစ်မလအတွင်းနေပြည်တော်မှာရှိတဲ့လူ့သမားရေးဝန်ကြီးဌာနနဲ့အားရလို့အရာရှိတွေဒီကိစ္စနဲ့ပတ်သက်လို့လာရောက်စစ်ဆေးခဲ့ပြီးဒီလေယာတွေကိုလေသမားတွေပြန်ပြီးပိုင်စည်းဆိုတဲ့နှုတ်မိတ်နဲ့ပြန်ပြေးလုတ်ပိုင်ခွင့်ပေးခဲ့ပါတယ်ဒီအကြောင်းကိုမိသားစုဝင်တွေနဲ့မြို့ကန်တွေကအခုလိုရှင်းပြပါတယ
်လေးလေးခွန်တဲ့တရားဆိုတာပိုင်နေကျလွန်မှုပေါ့သူတို့အခင်းကိုပြန်ဆင်းလို့လေးလာပိုင်မတိုင်ခင်တုန်းကလေဒီမှာသူတို့ဝင်ကြီးတွေနဲ့ဒီမှာစကားပြောတဲ့ခါကျတော့ဟိုပြန်ပေးတယ်ပေါ့နော်နှုတ်မိတ်နဲ့ပြန်ပေးသွားတယ်ပေါ့နော
်ဒီ2009ခုနှစ်မှာတိုင်တယ်2008ခုနှစ်သူတို့အဲအဲလိုမှတိုင်တန်းတယ်အဲအဲလိုအရာရှိရောနေပြီးတော့ဝင်းကြီးသုတမဝင်းကြီးဌာနကဗိုလ်မှူးရှုလွင်အောင်ရောအားလုံးဒီမရကောင်ရရကောင်ဘောနောအားလုံးစုံလင်ရှေ့မှာခင်ဗျားတို့ရာမီတွေဟုတ်ပါတယ်လားဟုတ်တယ်ဘုရားဗနေကဘုရားဗနေကတော့မေးတဲ့ခါမှာဘုရားနဲ့ဘုရားဆုံးနဲ့ဆက်နေကဧကတွေပြက်ပြက်တဲ့အခါကျတော့ဒါမှန်ကန်တယ်မှန်ကန်တော့ခင်ဗျားတို့လေခင်ဗျားတို့ရာကိုလွတ်လပ်စွာလှုပ်စားပေါ့နော်လွတ်လပ်လှုပ်စားစိုက်စားဆိုပြီးဗိုလ်မှူးရှုလွင်အောင်ကနှုတ်မိတ်နဲ့ပေးခဲ့တယ်ပေါ့ပေးခဲ့တဲ့ခါမှာနှုတ်မိတ်နဲ့ပေးတဲ့ခါမှာသူကယာသမားတွေကယာဆင်းလို့တော့ပေါ့ထင်းရင်တော့လေဒီယာသမားတွေကယာလှုပ်စားတာပေါ့နော်ယာပဲလှုပ်စားတာအဲ့ဒါကိုကျန်ဌာနကတရားစွဲတယ်သူတို့ကျန်ဌာနမျိုးဒီတောင်သူတွေကကျူးကျော်ပါတယ်ဆိုပြီးတော့တရားစွဲပြီးအခုတော့နေ့တည်းတနင်္လာခေါင်းဆလိုက်တယ်လေအခုတရက်ကိုပို့လိုက်ပြီ
အခုတော့လယ်သမားတွေကိုဖမ်းဆီးပြီးတရက်ထောင်ကိုပို့လိုက်ပါပြီပြီးခဲ့တဲ့ဂျွန်လမိုးဦးကြမှာလယ်သမားတွေကသူတို့မြေတွေကိုလုတ်ပိုင်ခွင့်ရပြီဆိုပြီးထယ်ရေးပြင်ပြီးနှမ်းနဲ့ပဲနီစိမ့်တွေစိုက်ခဲ့တာပါဒါကြောင့်လဲပိုင်နဲ့ကျူးလွန်နေဆိုပြီးအောင်လံမြို့နယ်အာနာပိုင်ကြီးရဲ့စီမံချက်ဖြစ်တဲ့တကြားဆက်ကပြန်တရားစွဲခဲ့ပြီးအခုတော့ဒီနေ့နေကင်းပိုင်းမှာသူတို့အလုတ်ကျန်းတဲ့ထောင်ဒဏ်တွေပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်ဒီလိုထောင်ဒဏ်တွေချမှတ်ခံခဲ့ရတဲ့အတွက်ကြံရစ်တဲ့မိသားစုတွေရဲ့အခြေအနေကိုလည်းလယ်သမားတွေရဲ့မိသားစုဝင်တယောက်ကအခုလိုပြောပါတယ
်အခုတော့အိမ်မှာအားလုံးအိမ်နောက်ဦးစီးတွေကြီးပဲလုံနေကန်တဲ့လူတွေကြီးပဲချလိုက်တာဆိုတော့အိမ်ကလူတွေကတော့အကုန်လုံးဒုက္ခရောက်ကုန်တာပေါ့လှဲရုံနွားတွေရောအခုဆိုစိုက်ပျိုးပြီးကစားပဲရှိသေးတယ်လေအခုနောက်ပိုင်းမှာဓာတ်တက်ရမယ်လို့ပေါ့နော်ရိတ်သိမ်းမှုတွေလည်းအများကြီးပေါ့လို့တွေကတော့အဘာမှလုံနေတော့ဘူးလေအခုတော့ဒီမှာအေးဝင်းဆိုလို့ရှိရင်လည်းပဲ၄နှစ်နဲ့၉လအဲသူဆိုလို့ရှိရင်သူယောက်ျားရောသူညီမလေးရောညီမလေးကအကြမပြေဘူးလေအဲညီမလေးရောသူယောက်ျားရောသူရောဆိုအိမ်မှာကလေးနှစ်ယောက်နဲ့အဖွားကြီးအမေအိုကြီးပဲကြံခဲ့တော့တယ်အဲ80ကျော်လောက်အမေအိုကြီးကြံခဲ့တော့တယ်ပေါ့ပြိမဲ့သူမရှိတော့ဈေးမထားခဲ့ရတယ်ဆိုတော့နွားလေးလဲလေးလဲလုံမဲ့သူကိုပြိမဲ့သူလည်းမရှိဘူးပေါ့
အားရလို့လူသမားအဖွဲ့ချုပ်ကြီးနဲ့မြန်မာစီအစိုးရဂျာသဘောတူညီချက်အရအရမလူအပိခိုင်းစီမှုတွေအတင်းအကျပ်မြေယာသိမ်းမှုတွေကိုလယ်သမားတွေဘက်ကတိုင်ကြားခွင့်ရှိပြီးဒီလိုတိုင်ကြားသူတွေကိုစစ်အစိုးရဘက်ကလက်တုံ့ပြန်အရေးမကြီးပါဘူးလို့သဘောတူထားပါတယ်။ဒါပေမဲ့လည်းစစ်အစိုးရဟာ ILO နဲ့သဘောတူထားတဲ့နားလည်မှုသဘောတူစာကြွန်လွှာတွေအားလုံးကိုပယ်ဖျက်သလိုဖြစ်နေပြီဆိုပြီးဒေသခံလယ်သမားတယောက်ကအခုလိုမှတ်ချက်ချပါတယ်
။ဒီနေပြည်တော်ဆိုရနေကျွန်တော်တို့ ILO နဲ့ဖွဲ့စည်းနေပါတော့ဒီသဘောတူစာကြွန်လွှာတွေလက်မှတ်ရေးထိုးထားတာတွေကိုသူတို့ကနေပြီးတော့ကျွန်တော်လွယ်လွယ်လေးနဲ့ဖောက်ပြတဲ့သဘောလို့ကျွန်တော်မြင်နေခင်ဗျ။အော်ခံစားရတာပြောရရင်တော့ဒီတောင်သူလယ်သမားတွေကတနင်္ဂနွေလုံးအကျိုးစီးပွားဘူးနော်။ဆောင်ရွက်ပေးနေတယ်ဒီတောင်သူလယ်သမားတွေပေါ့ဗျာ။ကျွန်တော်တို့ဒီသီးနှံနေစိုက်ပျိုးပေးနေတောင်သူတွေအနေနဲ့ ကိုလေယာမြေကိုလွတ်လွတ်လပ်လပ်ကောင်းကောင်းမွန်မွန်လုံမစားတဲ့အခြေအနေမျိုးကိုရောက်နေပြီခင်ဗျ။အခုတော့တောင်သူလယ်သမားတွေကအဲ့ထက်မှအငှားလိုက်လုပ်တဲ့လူတွေရောဆက်အငှားမောင်းတဲ့လူတွေပါအကုန်လုံးကိုမဆိုင်တဲ့လူတွေရောအကုန်ရော့နော်ပြီးထောင်ချပလိုက်တယ်ဗျ။တော်တော်လေးဒုက္ခရောက်နေကြပြီခင်ဗျ
။အခုထောင်တန်ပြည့်တဲ့ချမှတ်ခံရတဲ့လယ်သမားတွေကစံကလေးရွာကလယ်သမားတွေပါတခြားကြီးရွာတွေမှာလည်းအလားတူလေယာသိမ်းခံထားရတာရှိပြီးအဲ့ဒီလေသမားတွေကအာရလူကိုတိုင်ကြားထားပါတယ်ညံဝိုင်းရေပေါ်တပြေပြင်းစတဲ့ကြီးရွာတွေကလေယာတွေလည်းအသိမ်းခံထားရပြီးအဲ့ဒီကြီးရွာတွေကနေအာရလူကိုတိုင်ကြားထားတဲ့လေသမားတွေကိုလည်းကြံဆက်ကပြန်တရားဆွဲဆိုထားပါတယ်သူတို့ကိုလည်းမကြခင်ဂျပိုင်းအတွင်းမှာအမိန့်ချမယ်လို့အော်လန်ဒီတာကန်ကပြောကြပါတယ်ခင်ဗျာ